ုတ်နိုင်ငံနဲ့အဓိကနယ်စပ်ကောင်းတော်ရေးလမ်းကြောင်းဖြစ်တဲ့မူဆယ်ကိတ်မှာကပ်ယောဂါကာလကန့်သတ်ချက်တွေကိုချော့ပေါ့ပေးလိုက်တဲ့အတွက်ကုန်စည်တင်ပို့စိတ်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့ကုန်တယ်တွေလိုလားနေတဲ့အကြောင်းပြောပြပါမယ်ကျမအက်ကနွန်ပါကယောဂါကာလမှာကန့်သတ်ထားတဲ့တရုတ်မြန်မာနယ်စပ်ကုန်တွယ်ရေးဖြစ်တဲ့မူဆယ်မန်ဝိန်ဂိတ်ကို24နာရီအပြည့်ဖွင့်လှစ်ခဲ့ပြီးနောက်ကုန်တင်စရိုက်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့လုပ်ငန်းရှင်တွေတိုက်တွန်းနေတာဖြစ်ပါတယ်။အစောပိုင်းကန့်သတ်ထားချိန်မှာရန်ကုန်မူဆယ်အသွားပြန်ကုန်ကားခါဟာတဆင်းကို7:40နီးနီးရှိရာကနေထက်ဝက်လောက်အထိကျဆင်းသွားတယ်လို့လည်းရန်ကုန်မူဆယ်ကုန်တွယ်ရေးတည်ယူပို့ဆောင်နေတဲ့ဦးရှိန်ကပြောပါဗျ။တည
်ယူပို့ဆောင်ရေးကားလေးဟုတ်ဆောင်ကားတော့ထက်ဝက်လောက်ကိုကျသွားတယ်ခင်ဗျ။အဲဒါယူဘူးဆောင်ရင်ကြီးကကျွန်တော်တို့ကားတွေကတော့အတန်းချင်းအသွားပြန်ဆိုရင်တော့ကျွန်တော်တို့ဆက်နေဘိန်းဆိုရင်အတန်းချင်း20ဝန်းကျင်လောက်ကုန်တော့ပေါ့နော်။ဒါကကျွန်တော်တို့ကုန်ကျစရိတ်ပါမယ်။ဒီကုန်ကျစရိတ်ပေါ့နော်။ခုဒီတန်ခါးခါကြီးကျသွားတဲ့ခါကျတော့တစ်ခါကတော့ဟိုဝင်ငွေကတော့ကျွန်တော်တို့ကားဝန်ဆောင်မှုနဲ့ပတ်သက်လို့ဝင်ငွေကတော့ကျော့သွားတာပေါ့။တန်ခါးခါကြီးကျသွားတဲ့ခါကျတော့ဒါပေမဲ့ကျွန်တော်တို့သာသနာ့သူတွေဘက်ကပြန်ကြည့်ရင်တော့ဒီစီးတွေပေါ်မှာဟိုသာသနာ့သူတွေအတွက်ကတော့အရင်လိုတော့ဈေးမကြီးတော့ဘူးလို့ပြောရမှာပေါ့နော်
တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံခဲ့ရပြီးနောက်ပြည်ကရဲနှစ်ဆန်းပိုင်းကစပြီးတရုတ်မြန်မာနယ်စပ်အဝယ်ထွက်တွေကိုကန့်သတ်ထားတာပါနယ်စပ်ကိတ်တွေထဲကမူဆယ်မန်ဝိုင်းကိတ်ကိုတော့24နာရီကြာဖွင့်လှစ်ဖို့ပြီးခဲ့တဲ့သတင်းတပတ်ထဲမှာပဲတရုတ်အာဏာပိုင်တွေကကြေညာခဲ့ပါတယ်။စမ်းသပ်ကာလအဖြစ်ဆက်ရက်ခွင့်ပြုထားတာမနေ့ပြန်ကြတာပတိနေ့မှာအဆုံးတတ်မှာဖြစ်တာကြောင့်ကုန်စည်စစ်ဆင်မှုတွေမထိခိုက်အောင်ဆက်လက်ဖွင့်ပေးစေချင်တယ်လို့လည်းမူဆယ်တည်တည်ဝလံကုန်စည်တိုင်သူဥက္ကဋ္ဌဆိုင်ခင်မောင်ကပြောပါတယ်
။ရင်ဝင်ရောက်မှုကဟို3500ခန့်ခန့်နှုန်းလောက်ပို့လာတာပေါ့နော်အဲ့ဒါတော့ရင်ပုံမဝင်နိုင်နဲ့အော်တန်းစီဆောင်ဆိုင်နေရတဲ့ရက်ကြနေတဲ့ဟာတွေရှော့ရက်တွေရှော့ချနိုင်နဲ့လမ်းပေါ်မှာလည်းကားအေးတွဲဟာတော်တော်ယော့တော့ပြီဟိုစန္ဒကလာပြီးရင်ဒါရက်3မြင့်မှုပေါ့လေနော်ရက်3မြင့်မှုကထပ်ပြီးလုပ်ပေးမယ်ဒါမှမဟုတ်ရေရှည်လုပ်ပြီးသွားနိုင်မယ်ဆိုရင်တော့ကောင်းတာပေါ့အဲ့လိုမျိုးတန်းဒါပေမဲ့အဲ့လို24နာရီတော့ဟိုဖြစ်နိုင်မယ်တော့မထင်ဘူးပါလေနော်ဆိုလိုတာပြက်ပို့ဟိုအချိန်ကိုပို့ပြီးသုံးမြန်ပေးမယ်ခုလက်ရှိစစ်စစ်တဲ့အချိန်ကိုပို့သုံးမြန်တယ်ဆိုတာအလုံးပို့ပြီးအဆင်ပြေတော့ပ
ါစန်တက်ကာလမှာပဲနှစ်နိုင်ငံဆက်လက်အသွအကျိုးရှိတာတွေ့ရတာကြောင့်ဆက်လက်ခွင့်ပြုသွားဖို့တာဝန်ရှိသူတွေကြားဆွေးနွေးနေတယ်လို့လည်းရှမ်းပြည်နယ်အစိုးရအဖွဲ့အသွင်ရမှုဥနေလင်းက VOA ကိုပြောပါတယ
်ကျွန်တော်တို့တော့တော်တော်သိရမှုကောင်းတယ်ပေါ့နော်တော်တော်ရင်တော့ကျွန်တော်ရင်နိုင်ရတော်တော်ဆောင်ရတာလေဒီကာလမှာဒီလိုလိုလိုက်တဲ့အတွက်ကြောင့်တော်တော်ယော့သွားတာပေါ့နော်ရင်တော့ငါနပတ်တော့ဆောင်ရတဲ့အချိန်တွေက15ရက်လောက်ဆောင်ရတဲ့အချိန်တွေကအခုတပတ်လောက်ပဲဆောင်ရတော့ဟို24နာရီဆောင်ရတဲ့အစီအစဉ်ပေါ့အဲ့ဒါကိုရက်ထပ်တိုးဖို့ကိုလည်းကျွန်တော်ဆရာဟိုဆိုင်အထူးမှုပတ်သက်နေပြီးတော့ဘုနောက်တာ5ရက်လောက်စတင်ဖို့အစီအစဉ်တော့သူတို့ကမ်းလာဖို့လုပ်နေကြပါတယ်ခင်ဗျနောက်ကာလတစ်ခုအထိသူတို့ဆက်လုပ်ဆောင်ရပေးမယ်ဆိုလို့ရှိရင်တော့အကျိုးရပါကဟိုအများကြီးတက်တာတော့မဗျာ
ကာယောဂါကာလကန့်သတ်ချက်တွေကြောင့်ကုန်စည်စီးဆင်းမှုတွေနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာပဲတရုတ်နိုင်ငံအပါအဝင်အိနေချင်းနိုင်ငံတွေနဲ့နယ်စပ်ကုန်တွယ်ရေးတွေကိုပုံမှန်ပြန်ဖြစ်အောင်လဲမြန်မာတာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်မူဆယ်နယ်စပ်မြန်မာတရုတ်ကုန်တွယ်မှုပမာဏဟာ 2018-2019 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်4900ကျော်ရှိပြီး 2019-2020 မှာတော့တန်4800ကျော်ရှိတယ်လို့လည်းမြန်မာကောင်တွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျွန်မအက်ကနွန်ပါ VOA အတွက်သတင်းပေးပို့တာပါ။